ချင်းရှားတဲ့ရှိရိုက်ဘာသာရေးကောင်းဆောင်တူဖြစ်တဲ့နီမာအယ်နီမာအပါဝင်အကြံဖက်လောက်ရတွေကျူးလွန်ခဲ့တဲ့ဆိုတဲ့လူ48ယောက်ကိုစနေနေ့ကကွန်မြက်လိုက်တယ်လို့ Saudi Arabia ဖိဒဲရေးဝန်ကြီးဌာနကပြောပါရယ်ဒီလောက်ရဟာနေပေါင်း30ကျော်အတွင်းအကြီးမားဆုံးကွန်မြက်မှုလည်းဖြစ်ပါရယ်ဒီထဲမှာချက်နိုင်ငံသားတူနဲ့အီဂျစ်နိုင်ငံသားတူလည်းပါဝင်ပါရယ်ကွန်မြက်မှုတွေကို Saudi နိုင်ငံတဝန်းကမြို့ဆန်နှမြို့မှာပြုလုပ်သွားတာပါနီမာအယ်နီမာဟာ2011ခုနှစ်ရှီဟိုက်တို့စန့်ကျင်ဆန္ဒပြခဲ့ကြတဲ့အာရပ်နယ်ဦးလှုပ်ရှားမှုမှာထင်ရှားသူတူလည်းဖြစ်ပါရယ်သူ့ကိုအခုလိုကွန်မြက်လိုက်တာကြောင့်တိုင်းပြည်ရင်းကရှီဟိုက်လူနေစုတွေကိုနှိမ်ချဆက်ဆံတဲ့လောက်ရအပေါ်မကျေမနပ်ဖြစ်တဲ့လူတွေကြားမတီးမငြိမ်ပြန်ဖြစ်လာနိုင်တယ်လို့ဆိုပါရယ်အယ်နီမာကိုကွပ်မျက်လိုက်ရုံနဲ့တန်းတူညီမျှရေးလှုပ်ဆောင်နေတဲ့လှုပ်ရှားမှုတွေရပ်တန့်သွားမှာမဟုတ်ဘူးလို့သူ့ရဲ့ညီတစ်ယောက်က Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသားထားပါရယ်ခုလိုတက်ဖြတ်လိုက်ရုံနဲ့လူအခွင့်အရေးအတွက်တောင်းဆိုမှုတွေရပ်သွားမယ်လို့ထင်ရင်မသွားမှဖြစ်တယ်လို့ပြည်ရင်းပြန်လည်ပြုပြင်ရေးအတွက်တောင်းဆိုမှုတွေကိုငြိမ်းချမ်းစွာဆက်လက်လှုပ်ဆောင်သွားမယ်လို့လည်းရေးသားထားပါတယ်။အယ်နီမာကိုကွပ်မျက်လိုက်တဲ့အတွက်မတီးမငြိမ်မှုတွေပြန်ဖြစ်လာနိုင်တယ်ဆိုပြီးတော့လဲလက်ဗနွန်ရောက်ရှီဟိုက်ထိပ်တန်းဘာသာရေးကောင်းဆောင်တယောက်ကသတိပေးပါတယ်။အီရန်ရဲ့ရှီဟိုက်ဘာသာရေးထိပ်တန်းကောင်းဆောင်သူဖြစ်တဲ့အယာတိုလာအာမက်ခါတမီကလည်းနီမာကိုကွပ်မျက်လိုက်တာဟာဆော်ရီနိုင်ငံထဲကအာဏာပိုင်တွေရဲ့ရာဇဝတ်မှုဆန်တဲ့အုပ်ချုပ်ရေးသဘောတဘာဝကိုထင်ဟလိုက်တာဖြစ်တယ်လို့အစ္စလမ်ဘာသာဝင်တွေကလည်းဒီအရေးကိုလက်ပိုက်ကြည့်နေမှာမဟုတ်ပဲဒီအာဏာရှင်တွေကိုတတ်နိုင်တဲ့များလူသိရှင်များရှုံချသွားမယ်လို့မဟာသတင်းအေဂျင်စီနဲ့တွေ့ဆုံခါမှာပြောကြားသွားပါတယ်အယ်နီမာကိုကွပ်မျက်လိုက်တဲ့အတွက်ဆော်ရီအစိုးရအနေနဲ့ကြီးမားတဲ့ပေးဆက်မှုတွေပြန်လုပ်ရလိမ့်မယ်ဆိုပြီးတော့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟိုစိန်ဂျဘာအစာရီကပြောဆိုပါရယ်ဆော်ရီအာရေဗျာမှာအခုလိုကွပ်မျက်မှုတွေကိုလူထုကြားမှာလှုပ်လဲရှိပြီးမကြာခဏဆိုသလိုကွပ်မျက်ခံရတဲ့လူတွေကိုလူမြင်ကွင်းမှာပြသထားတာမျိုးလည်းရှိတယ်လို့လူအခွင့်အရေးလှုပ်ရှားသူတွေကပြောပါရယ်စနေနေ့ကကွပ်မျက်မှုတွေကိုတော့အချင်းထောင်တွေထွင်းမှာပဲပြုလုပ်ခဲ့တာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကဆိုပါရယ်ရှင်